အငယ်ဦးကောင်ကလာမယ့်17 12ရက်နေ့မှာအငယ်တို့အဖွဲ့တွေဟိုအရေးပေါ်စီဝေးခေါ်မယ်လေကြားလို့ပါအငယ်အဲ့ဒါဘလို့အကြောင်းအရာမျိုးများအဖြစ်လို့လဲဗ
ျဒီလိုကျွန်တော်ပထမဆုံးကျွန်တော်ပြောချင်တာအဲ့ဒီအရေးပေါ်ကိုကျွန်တော်မတက်နိုင်ဘူးဗျ PBS အဖွဲ့ဝင်နေတာမတက်နိုင်ဘူးကျွန်တော်အဖွဲ့စီကကိုယ်တိုင်လည်းလှုပ်ဖို့အခက်အခဲရှိတယ်ကျွန်တော်တို့ရဲ့အပြင်လိုပေါ့နော်ပိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့ပုံနေပြည့်နှစ်ပတ်လည်ဟိုပါပေါ့ကျွန်တော်တို့ညီလာခံရက်တွေတိုက်နေတော့ကျွန်တော်တို့ကိုယ်တိုင်လည်းမသွားနိုင်ဘူးကိုယ်တိုင်လည်းမလွတ်နိုင်ဘူးဒီအရေးပေါ်မှာကကျွန်တော်ခန့်မှန်းကြည့်ပေါ့လက်တလောပူပူနွေ့နွေ့ဆွနေရမယ့်ဟာကကျွန်တော်တို့ရဲ့အဖွဲ့ဝင်ဖြစ်တဲ့ RCSS ပေါ့ဒီမှာလူမျိုးလိုက်အမျိုးသားဖြစ်နိုင်ရေးဆိုနေဝဲလုတ်ခွင့်ရတယ်ဒါပေမဲ့အောင်မြင်ပါမလုပ်နိုင်ဘူးဖြစ်နေတာအခက်အခဲအကြောင်းမျိုးမျိုးကြောင့်ပါလေနီလန်းရှာဖို့ဖြစ်နိုင်တာပါဗျာနောက်တစ်ခါကျွန်တော်တို့ရဲ့ဖွဲ့ဝင်ဖြစ်တဲ့ KNU ထဲကနေပြီးတော့လက်နက်ကင်တပ်ဖြစ်တဲ့ KNLA က NCA လမ်းကြောင်းကအလုံးမဖြစ်ဘူးတို့နောက်ပြီးတော့ NCA လမ်းကြောင်းဟိုဟုတ်လားသုံးသပ်ပြီးတော့အချိန်ယူရမယ်ဆိုတော့လာမယ့်27ရာစုပင်လုံးကိုလောအဒလိုရွှေဆိုင်ဖို့စသည်ဖြင့်လေတာနဲ့ထပ်ထွက်နေတယ်လား KNU မှာလက်နက်ကင်တပ်နဲ့နိုင်ငံရေးဥဆောင်မှုနဲ့လေတာမတူတဲ့ခါကျတော့ပါပြပနာလဲပေါ့ဒါလည်းနားထောင်ဖို့လိုတယ်အဲ့ဒါကိုလည်း KNU ကရှင်းပြမယ်လို့ထင်တယ်လေအဲ့ဒီလိုအရေးပေါ်ဘူနွေနွေကိစ္စလေးတွေရှိလို့ခေါ်တာနဲ့တူပါတယ်ဗျာ
RCSS ကနေဥဆောင်ပြီးတော့ချမ်းပြည်နယ်ထဲမှာအခုလိုကြိုလူလူတွေ့ဆုံပွဲတွေပေါ့လေလုခွင့်မရပဲဖြစ်နေတဲ့ဥစ္စာကဘလို့ကြောင့်များဖြစ်နေလို့လဲ
ဘယ်မလိုက်ပဲနဲ့ပေါ့ဗျာအချက်လက်အရာပဲပြောရင် NCA လက်မှတ်ထိုးရတယ် RCSS အဖွဲ့အနေနဲ့လုခွင့်ရှိတယ်ဗျာအတော့ကိုပထမမှာဒီနေရာပေါင်း20ဟိုအကျိုးညီနိုင်လုံးပဲဆိုတဲ့အချိန်ပြောတော့က CSSU ဆိုတဲ့နာမည်သုံးခဲ့တယ်ဗျအဲ့ဒီ CSSU နာမည်ကတရားဝင်လုခွင့်မရှိဘူးအဲ့ဒါတခုပထမဆုံးအခက်အခဲဖြစ်တာပေါ့အဲ့ဒီပေါင်းတဲ့အထဲမှာအစိုးဆုံးကမြောက်ပိုင်းလက်နက်ကိုင်ရှမ်းဖွဲ့ SFPP က NCA မထိုးရသေးတော့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမှာလုတ်ခွင့်ပေးလိုက်ရင်အဝါတို့ကချင်တို့ဟာလာတခြားမွန်တို့လည်းအားလုံးကအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေအကုန်လုံးလိုက်လုတ်ကြလိမ့်မယ်ပေါ့ဗျာဒီဘူပေါင်းကျိုးပေါက်သွားသလိုဖြစ်တာပေါ့ NCA မထိုးသေးတဲ့အဖွဲ့တွေကနိုင်ငံရေးဆွေးနွေးပွဲအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုတ်ခွင့်မရှိသေးဘူးလို့ပြောထားတဲ့ဟာက CSSU ကဝင်လိုက်တော့နည်းနည်းလွဲတာတခုပါတယ်ပြန်ပြင်းပါလေ RCS လည်းအချိန်မီပြန်ပြင်းတယ် RCS ဥဆောင်တဲ့အဖွဲ့ပါပဲဆိုပြီးတော့ပြန်ပြင်းတယ်ကျင်းပရေးကော်မတီပြန်ပြင်းတော့လည်းနည်းနည်းတော့အချိန်ကနောက်ကျသွားတယ်တော့တချို့နေရာတွေလုံးလို့ရပါတယ်နေရာ20တန်းမှပြတ်တာ3လေးနေရာရှိတယ်ရတာလည်း3လေးနေရာရှိတယ်နောက်ပြီးတော့ဒီတရားဝင်တကယ်ရတာက link key ဖြစ်တာ哦ဒါပေါ့ link key ကိုအခြေပြုပြီးတော့ဒီဆုံးဖြတ်နိုင်တယ်ဒီအမျိုးသားပုံဝါဒတွေကိုချနိုင်တယ်ဆိုရင်တော့ဒါ27ရာစုပင်လုံကိုဒီ link key ကထွက်လာတဲ့ရလတ်တွေကိုပို့လို့ရတာပေါ့ဗျာပင်လုံမှာဆွေးနွေးဖို့အတွက်တင်ပြလို့ရတာပေါ့အခုကအဲ့ link key ကိုသွားဖို့မှာကိုတခါတင်ကြိုအချိန်ကျတဲ့ထပ်ထွက်လာတယ်ဗျာအဲ့ဒါကလည်း link key ကိုမသွားခင်တောင်ကြီးမှာ3ရက်လုံးမယ်နောက်ပဲနေရာဘလောက်လုံးမယ်အဲ့ဒါပြီးမှ link key ကိုချိန်ပြတ်မယ်ဆိုတော့အဲ့ဒါကလည်း pre condition လို့ဖြစ်သွားတယ်ဗျာအဲ့ဒါတွေကလည်းပဲညှိနှိုင်းမှုအချိန်တိုးတာလို့ကြောင့်နော်ဒါနားလည်မှုတွေချော်တယ်လို့ပဲထင်တယ်အဲ့ဒီ pre condition တွေမှာရှိလို့မရတာလည်းပဲလုံးလို့မဖြစ်တယ်လို့ကျွန်တော်ထင်တာပါဗျာအဲ့ဒါပါပဲဒါကြောင့်အခက်အခဲလေးဖြစ်တော့ကျွန်တော်တို့ညှိနှိုင်းမလို့ရှင်းတော့ရသွားနိုင်ပ
ါချမ်းပြည်နယ်တဲကလူလူတွေရဲ့သဘောထားတွေကိုဒီလာမယ့်27ရာစုပင်လုံးမှာထည့်သွင်းတင်ပြနိုင်လာမယ့်လာနိုင်မယ့်အလားအလာမျိုးပေါ့လေဘလို့များဖြစ်လာနိုင်မလဲ
ဒီလူထုရဲ့အပန်းကတော့ရနေရပြီးသားပြောလည်းရပါတယ်ဘာကြောင့်ဆိုတော့လုံးရတဲ့နှစ်တွေမှာနှစ်နှစ်ပေါင်းနေရှိပြီအချိုညှိနှိုင်းပွဲတွေအများကြီးလုပ်ခဲ့တာပဲတွေ့နေတာနောက်ပြီးတော့လာရှိုးမှာတောင်ကြီးမှာလည်းအချိန်ပေါင်းလေးကရှိပြီလာရှိုးမှာလည်းတစ်ချိန်တစ်ချိန်ရှိပြီလုပ်ခဲ့ဘူးတယ်လို့ကျွန်တော်ထင်တယ်လေနောက်တစ်ခါအခုတပတ်27ရာစုပင်လုံးမှာမိတဲ့ဟာနိုင်နေရတယ်27ရာစုပင်လုံးတစ်နှစ်နှစ်ချိန်လို့ဖို့အမခံတော့နောက်နောက်တစ်ချိန်မှာလည်းနောက်ထပ်လိုအပ်တာထပ်တင်လို့ရပါတယ
်
တစ်ချိန်နဲ့အပြီးပြသွားမှာမဟုတ်တဲ့အတွက်ဒီလို pre condition နဲ့များနေရင်တော့ဘယ်မှမရောက်ဘဲနဲ့တော့နည်းနည်းလေးအခက်အခဲဖြစ်နိုင်တာပါဗျာကျွန်တော်အဲ့လိုတွတ်ပါတယ်အရင် process ကိုဟန်တာနောက်ဆက်တဲ့ဟာတော့ဘာလို့မှဘယ်ဖွဲ့အားမှလုပ်မယ်လို့ကျွန်တော်မထင်ပါဘူးတစ်ဖက်ကပေါ့ဗျာအစိုးရနဲ့တပ်ဖက်ကတော့ကျွန်တော်အကြောင်းပြချက်တော့မကြားဘူးပေါ့တရားဝင်ပါလေ PPSC မှာတော့တချို့အကြောင်းအရာတွေထွက်လာမလားတော့မသိဘူးပါလေ
အငယ်ဦးကအခုလိုပြချက်ပြတာကျေးဇူးပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့